င်္ဂလာပါခင်ဗျာဘက်လီလန်စီစဉ်ကကျေးဇူးပါတယ်ဒီနေ့စီစဉ်မှာတော့အခြေတင်ပြောစရာတွေဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါယူကိုပြင်သစ်သလားအပြီးတိုင်ဖြစ်ဖြစ်ဖို့လိုသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီဥပဒေကိုအမျိုးသားလွှတ်တော်မှာပြင်ဆင်ဖို့ဆုံးဖြတ်ထားပေမဲ့မလုံလောက်သေးဘူးဖြစ်မှာဖြစ်တယ်ဆိုဖြစ်မယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးပေးမယ့်ပုံကိုယ်လေးအခုဆွေးနွေးလိုင်းပေါ်မှာရောက်နေပါပြီဝါရင်ရှင်းနေတူလည်းဖြစ်အမျိုးသားလွှတ်တော်ဥပဒေရန်ကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးအောင်သိန်းနောက်ပုံမှန်66ဂါကြီးဖြစ်သိရေးလှူရှားနေသူလည်းဖြစ်တဲ့နောက်ဒီပုံမှန်နဲ့ကိုယ်တိုင်လည်းထောင်ကြခဲ့ဦးတဲ့ကဗျာဆရာခုဆောင်ခါတို့ဟိုပင်နိုင်ဆွေးနွေးပေးမှာဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမယ့်ပုံကိုယ်ရဲ့ဟိုရေဝူရအချင်းယုံသဘောထားတွေကိုကြားချင်ပါတယ်အမျိုးသားလွှတ်တော်မှာတော့ဒီပုံမှန်နဲ့တရားစွဲခံရရင်အမှားကပေးနိုင်တာမျိုးတွေအပါအဝင်ပြင်ဆင်ဖို့စဉ်းစားချက်တွေရှိနေပါတယ်ဆိုတော့ဒီပြင်ဖို့ဆုံးဖြတ်ထားတဲ့ဒီအမျိုးသားလွှတ်တော်ကကိုယ်စားလှယ်ဖြစ်တဲ့ဦးအောင်သိန်းရဲ့အမြင်ကိုအရင်ပြောစေချင်ပါတယ်ဒီဥပဒေကဟိုဖြတ်ဖို့မလိုတဲ့ဥပဒေဖြစ်နေဘလို့အချက်တွေကိုအခြေခံပြီးတော့စဉ်းစားခဲ့ရလဲခင်ဗျာ
ကျွန်တော်ကဒီဥပဒေကိုအဖြစ်သင့်မဖြစ်သင့်ဆိုတဲ့အတိုင်းအတာကိုဆွေးနွေးကြတဲ့အခါမှာဆိုတော့ကျွန်တော်ပြောသလိုဒီဥပဒေကအထူးဥပဒေတရားဖြစ်တယ်လို့ကျွန်တော်ဘက်ကရှုမြင်သုံးသပ်တယ်။အဲအထူးဥပဒေကိုပဲပြင်ဖို့လိုတယ်ဆိုလဲပြင်သင့်တာကိုပြင်မယ်။အဖြုတ်သင့်တာကိုဖြုတ်မယ်လို့ကျွန်တော်တို့ဒါဟိုပါပေါ့လွတ်တော်မှာလဲကျွန်တော်တို့ကြိုးစားပြုကြတာရှိပါတယ်။နောက်ချို့ပိုင်းတွေကိုလဲကျွန်တော်တို့ကဒီဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းပြီးတော့ဆွဲဖို့ဆိုတဲ့ကိစ္စတွေကိုလဲကျွန်တော်တင်ပြကြတာလည်းရှိပါတယ်။အဲ့တော့ဒီဆက်သွယ်ရေးဥပဒေမှာကအစကတော့ကျွန်တော်တို့ဒီခုနှစ်ချက်လောက်ရှိမယ်ထင်ပါတယ်အချက်ဒီပါတာပေါ့လေနော်အဲ6လန့်တောင်းယူတာတို့ဒီအပေပြက်တာတို့ဒီနှောက်ချက်တာတို့ချင်းချောက်တာတို့ပေါ့လေအဲ့ဒါဒီ၄ခုကိုအဓိကဖြစ်ပြီးတော့ဒီမတရားတာတိကံဝတ်တာတို့မလျော်ဩဇာသုံးတာတို့အနိုင်ချက်ပြုတာတို့ဆိုတာတွေကိုကျွန်တော်တို့ဟောပေးချက်ဖို့မလိုတော့ဘူးဆိုပေးတက်ခဲ့တာပေါ့အဲ့အဲ့ချက်မှဒီအပေပြက်ချင်းဆိုတဲ့ကိစ္စရနဲ့ပြဿနာကျွန်တော်အဲ့ဒီကိစ္စအဓိကကြားတဲ့ပြဿနာပေါ့လေအများကဘယ်လိုပြောကြလဲဆိုတော့ဒီဟာကကျွန်တော်ရာဇဝတ်ကြီးဥရီပုံမှန်မှာလည်းရှိနေတာပဲပေါ့လေအပုံမှန်900မှာလည်းရှိနေတာပဲအဲ့ပုံမှန်900နဲ့လည်းအရေးယူဆောင်ရွက်လို့ရတယ်ဆိုတော့ပြောဆိုတဲ့သူတွေလည်းရှိပါရဲ့အဲ့တော့ကျွန်တော်တို့မြင်တာကတော့ဒီဆက်သွယ်ဥရီကအထူးဥရီဖြစ်တယ်ဒီရဇသကြီးဥပဒေပုံမှန်900ဟာရေဝရဥပဒေဖြစ်တယ်အဲ့တော့ဆက်သွယ်ရေးဥပဒေမှာအထူးဥပဒေတရားဖြစ်တဲ့အတွက်အထူးတရားနေနဲ့သုံးနှစ်ကိုအမှန်ကပေးဖို့ဆိုတဲ့ဟာကိုပြဋ္ဌာန်းချက်သွင်းတယ်တမန်အားဖြင့်ရဇသကြီးပုံမှန်နေနဲ့သုံးနှစ်ဆိုရင်သူအမှန်ကပေးတဲ့အစဉ်ထဲမှာလက်လုံးအမှန်ကပေးတဲ့အစဉ်ထဲမှာမပါနိုင်ဘူးပေါ့လေနော်အဲ့တော့ကျွန်တော်အမှန်ကပေးနိုင်တဲ့အစဉ်တွေဖြစ်တာကိုထည့်သွင်းထားပါတယ
်ဟုတ်ကဲ့
ဒါကလည်းကျွန်တော်တို့တဘောရတူတာရှိတယ်တဘောရမတူတာရောလေအချွတ်တော်မှာရှိနေမှာပဲလေနော
်ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်ကိုဆောင်ခရဲ့တဘောရလည်းသိချင်ပါတယ်ဒီဥပဒေကဒီလိုအပ်တယ်လို့ပြင်ဆင်လိုက်မယ်ဆိုရင်အကျိုးရှိတဲ့ဥပဒေတရားကိုဖြစ်မလာနိုင်ဘူးလားဟိုဘယ်လိုပြဿနာတွေရှိနေနိုင်တယ်လဲ
ဟုတ်ကဲ့ဗျာဟိုအဓိကတော့ကျွန်တော်ပြောလို့ရာဇဝတ်ကြီးနဲ့ကျွန်တော်တို့ကအမြင်နဲ့ရှင်ပြောနေတဲ့ပြဿနာကဒီဆက်တွေဥပဒေပေါ်မှာထောက်ချက်ကကြီးရဲ့မှာပါတယ်အတီးဖြတ်မှုဆိုတာကကြီးကြတဲ့အဓိပ္ပာယ်အခွင့်အရေးရှင်းမှုရေမရှိဘူးပေါ့နော်ဒါအမဒီရာဇကြီးရဲ့မှာဒီပုံမှန်လေးခုခုဆိုရင်ဟိုပါဒါဒီဟိုတဘောယူနဲ့ပြောတာတို့အများစုတဲ့ပြောတာတို့ဟောဒီခဏဆိုရင်တတိပေးတူရဲ့အရင်အကျိုးရှိသွားအတွက်တော့လည်းကောင်းအများစုရှိသွားအတွက်တော့လည်းကောင်းတတိပေးတော့ဆိုတာနောက်တစ်ခါကျတော့အစိုးရဝန်ထမ်းတွေရဲ့ပြုမှုဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့သိသေးတာဝေဖန်ကြိုးစားတာတွေနဲ့ပတ်သက်ရင်ကျင်းလို့ကျင်းရက်ချက်ရှိတယ်ဘာလို့ဒါကျင်းရက်ချက်ခြေချက်တိရှိပါလဲကြောင့်ဆိုတော့အဲ့တော့ဒီအဲ့ဒီဆက်လက်တော့တောက်တာကြီးတွေကအတီးဖြစ်မှုမှာတော့အဲ့လိုရှင်းရှင်းနဲ့အတိတ်ကခုံးဆိုးမှုတွေလည်းမရှိဘူး။အဲ့ဒီလိုရှင်းရှင်းထားရင်းမရှိဘူး။အဲ့မှာတိကျအားအားနေပေါ့နော်။ဆိုတော့အခုကဘယ်လိုဖြစ်နေလဲဆိုတော့ဒီ online ပေါ်မှာဒီသူများရေးထားတဲ့ post အောက်မှာမဖြစ်တဲ့မှာလို့ comment ပေးတာကလည်းတောက်တာကြီးနဲ့တရားစွဲဆိုင်နေရတာရှိတယ်။အဲ့တော့နောက်တစ်ခါကျတော့ဆက်လက်ပြောရဲဒီဒီရုပ်ဝတ်အုပ်ချုပ်ရေးမှုကဒီအများပိုင်းလဲဟိုမိခွက်တွေကိုဒီဟိုအကွက်ရိုက်ပြီးရောင်းတာကို Facebook ပေါ်တင်နေတူပါလေထောက်ချောက်ကကြီးနေကြီးတယ်အဲ့လိုပုံစံနေကျွန်တော်တို့အမှုတွေကမြောက်များစွာရှိနေတော့တကယ်လို့ဒါထောက်ချောက်ကကြီးကအပြစ်ချက်မှုဆိုတာကိုမပယ်ချက်နိုင်ဘူးဆိုရင်ဒါဒီမို့ထောက်ချောက်ကကြီးကိုမပယ်ချက်နိုင်ဘူးဆိုရင်အဲဒီတော့ဒီလိုမှုတွေကဆက်ရှိနေဦးမှာပဲအမကန်ဘလောက်ပေးရရနောက်ဆုံးပေးအခုဒါအခုတလုံးကပဲကိုစီဝင်းအမကန်ရတယ်ဟုတ်တယ်သူတော့ကိုစီဝင်းဟာအဲ့လိုမျိုးစစ်ဆေးခံရတဲ့အတွက်ဒီမှာဘက်တခါရန်ကုန်ကနေမန္တလေးကိုဒီရုံးတုပ်တွေတွားနေရမယ်အဲ့ဒီမှာနေသူကညံ့နာမှုတွေရှိတယ
်။
နောက်ဆုံးပေးဘလို့တောင်ဆက်ဖြစ်လာနိုင်ရဲ့ဆိုတော့ဆရာကြီးဟောပါဒီကျွန်တော်တို့ဒီအဲဒီအင်တာနက်မှာဆိုရင်ဒီ Facebook account တွေပါကြီးက ก็ตู้เนี่ยมาสอนเลยลูกอยู่อย่างวันนั้นตอนนั้นก็จะรอดีเลยที่เตรียมนี่เลยดีที่อายุมาจะรู้ดีแต่เด็กอาจจะเตรียมให้หายก่อนเลยอันนี้สักครึ่งชั่วโมงก็เปลี่ยนเอาลูกอยู่ไม่เป็นอะไรเลยถ้าสามารถที่จะรู้ว่ามีสิ่งที่ชั่วอันนี้สักครึ่งชั่วโมงก็เลยผู้ดูสอนเนี่ยดูลูกอยู่อย่างแล้วทีนี้ก็จะมีดาวดวงลูกอยู่อย่างแล้วตู้ลูกที่ลูกอยู่อย่างแล้วอิเล็กทรอนิกส์อะไรเนี่ยเป็นแบบนี้เจ็ดหน้ามีอะไรสิเลยแล้วตอนนี
Okay, Jesus. General D Sunni word to go seven to Satu Hare Poku let on Yani Vale who general D so Sunni General to Satu Hare Poku there, the Chole Yes old Pajamare, who power Sunni general we name Yare to Louis to Shin Sunni people, Mita Yakamare, Yes or D, General Cotin Winter Mamma Manangava, Cotin Winter at the water Sunni Markia.
ကျွန်တော်ဆရာဦးအောင်လေးပြောတယ်လို့ရယ်။ဟောကိုစီဘူဆောင်ကပြောတယ်လို့ရယ်။အဲ့ဒီဒီပုံမှန်ကိုကြည့်ရမယ်ဆိုရင်ကျွန်တော်တို့တော်တော်များများကဟိုဦးလေးနဲ့ပတ်သက်လို့၎င်းနောက်ပုဂ္ဂိုလ်တူတူကြောင့်နဲ့ပတ်သက်လို့၎င်းဟဟလားဒီဆက်ွယ်ရေးနဲ့ပတ်သက်ပြီးရောဟဟလားကျွန်တော်တို့သူလုပ်တဲ့လုပ်ဆောင်တဲ့ပုံမှာသူ့ရဲ့ဟဟလားဂုဏ်သိက္ခာနဲ့သူ့ရဲ့လုပ်ပိုင်ခွင့်နေအ now, do I make it over there? But I don't be up. And you know, mess away. The better number than nine. I don't know what I will check you or Madio Dame. You can then I will give a dinner, Louis, and all. I'm doing my career.
Okay, Jesua, now to who are more like you are Umiomima, Umiomia, the border and Louis, which is soon to be back
here. Oh, my God. ไอ้เจ้าเจ้าก็มีเป็นเรื่องเนี่ยคือว่าผมก็มีเจอตรงนี้ก็มีมาแล้วล่ะครับแล้วก็ตรงนี้ก็ได้หมดคือว่าอยู่อะไรคือว่าอยู่เท่าไหร่มันจะอันนี้มันจะเป็นทางอะไรใช่ป่ะเลยอันนี้ก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก็เลยก ော့။ဒါနဲ့ကတည်းကဒီလိုဖြစ်ကြလဲဆိုတော့ဟိုမတော်တဲ့ရုံကပြည့်စည်ရနေနေနေနေနေဆိုတာ။ဒီလိုအနေနဲ့ဟိုမတရားပုံစံတွေကြီးကြီးရောက်နေတဲ့သဘောမျိုးကိုမတရားပုံစံတွေပုံမှန်လုပ်ရအောင်ကျွန်တော်ပြောခဲ့တာဒီပါတယ်။
โอเคเจซูบาคุณမျိုးမြင့်เจซูบาခုကျွန်တော်တို့ channel လူတွေလည်းအလှည့်ပေးခြင်းပါတယ်ကျွန်တော်တို့ email အသံ file တွေ facebook တွေကနေပို့ပို့ထားတဲ့လူတွေလည်းဒီကိစ္စကိုစိတ်ဝင်စားနေဟိုပို့ပို့ထားတဲ့လူတွေတော်တော်များရှိနေပါတယ်ဒီထက်ကဒီကြံကင်းမျိုးကဥကျော်လင်းရဲ့အဲဆွေးနွေးချက်ကိုလည်းနားဆင်ကြည့်အောင်ပ
ါလူမှုကွန်ရက်မီဒီယာကိုအပြည့်အဝသုံးစွဲနေကြပြီဖြစ်တဲ့ပြည်သူလူထုနဲ့သတင်းမီဒီယာသမားတွေတောင်းဆိုနေတဲ့စစ်အာဏာရှင်စနစ်ဆိုးမွေ66ကာကြီးကိုမဖျက်သိမ်းပဲပြင်းစင်ယုံပြင်းစင်မှုအစိုးတင်သွင်းတာကလွတ်တော်ဟာပြည်သူလူထုရဲ့အတန်ကိုတကယ်ပဲနားမထောင်ဘူးလားလို့မေးခွန်းထောက်ရတော့မှာပါမူလရှိပြည်သားဥပဒေတွေနဲ့မလုံလောက်သေးရင်ရှိပြည်သားဥပဒေတွေအပေါ်အင်တာနက်ဆက်သွယ်ရေးဖြစ်တဲ့လူမှုကွန်ရက်မီဒီယာခန်းကဏ္ဍကိုထပ်ဖြည့်လင်းလည်းဖြစ်ဒါမှမဟုတ်ဒီမိုကရေစီအစိုးရကအသည့်ရေးလင်းလည်းရေးပြည်သူလူထုကလက်ခံနိုင်ကြမှာဖြစ်ပေမဲ့ဒီဥပဒေကိုဆက်လက်ထားရှိတာကတော့စရုပ်ထမှန်တဲ့သတင်းမီဒီယာကိုအထောက်အကူပေးနိုင်မဲ့လူမှုကွန်ရက်မီဒီယာပေါ်အစိုးရအနေနဲ့အစိုးရင်လွန်ကဲမှုတစ်ခုသာဖြစ်တယ်လို့ပြောချင်ပါတယ်တကယ်တော့လူမှုကွန်ရက်ကအစိုးရသတင်းမီဒီယာတွေအပေါ်အနောက်ရှက်ပေးတာတဲ့အထောက်အကူပေးနိုင်မဲ့အခန်းကဏ္ဍကပိုပါတယ်ဒီကနေ့ဆိုရင်အစိုးရကထိထိရောက်မကင်တွယ်နိုင်တဲ့အောက်ခြေကအစိုးရအုပ်ချုပ်ရေးနဲ့ဌာနဆိုင်ရာအသီးသီးကိုမျက်ခြေမပြတ်စောင့်ကြည့်ဝေဖန်ထောက်ပြပြောဆိုနိုင်တာကလူမှုကွန်ရက်မီဒီယာရဲ့အသာချက်တစ်ခုဖြစ်နေပါပြီအမှန်တွေပါတယ်လို့အမှားတွေလည်းပါနိုင်ပေမဲ့လူမှုကွန်ရက်ပေါ်မှာအငင်းခုံလို့ရင်ထောက်ပြပြောဆိုနေတာတွေဟာအာဏာရှင်စနစ်ကြောင့်ပျက်စီးနေတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေမမှန်ကန်တဲ့အပြုအမူတွေဆက်လက်မလုပ်ဆောင်နိုင်စေဖို့ကောင်းမွန်တဲ့ထိန်းချုပ်မှုတစ်ခုအဖြစ်နေရာယူလာပြီးဖြစ်ပါတယ်ဒီအခြေအနေတွေဟာအောက်ခြေမှာမမှန်ကန်တဲ့လုပ်ရက်တွေလက်ပေးလက်ယူမှုတွေညှော်နှဲပပျောက်စေဖို့အခွင့်ကောင်းတစ်ခုသာဖြစ်တော်မူအားနည်းချက်တွေရှိလေလင်းကစားအာသာချက်တွေအများကြီးရှိနေတဲ့လူမှုကွန်ရက်မီဒီယာကိုအထူးတလဲနှိပ်ကွပ်ဖို့ရေးဆွဲထားတဲ့စစ်အာဏာရှင်စနစ်ကပုံမှန်66ကာကြီးကိုတော့လုံးဝဖျက်သိမ်းပစ်ထားတာပြည်သူလူထုရဲ့စာနာကိုအတိမအပြည့်အရောက်ကြောင်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကဥကျော်လင်းရဲ့အသံဖိုင်မှာဆိုတော့ဒီဟိုကျွန်တော်ဆရာဦးအောင်သိကိုမေးချင်ပါတယ်ဥရရဲ့ရွေချက်ကတော့ပြည်သူလူထုအတွက်အကာအကွယ်ပေးဖို့ဆိုပေမဲ့လည်းဒီ66ခါကြီးနဲ့တရားဆွဲအမှုခင်းနေမှာအာဏာပိုင်တွေဘက်ကပဲဆွဲတာတွေကများတယ်ဒါကြောင့်အာဏာရှိတဲ့သူတွေရဲ့လက်ကင်တော့ဥပဒေဖြစ်လာနေတယ်ဆိုတော့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဒါလည်းဟိုပြဿနာရဲ့ဒဇိတပိုင်းဖြစ်နေတယ်လို့ထင်ပါတယ်ဆိုတော့လက်ရှိဒီလွတ်တော်ကပြင်မဲ့ဥရရောဒီလိုအခြေအနေမျိုးတွေကိုအကာအကွယ်ပေးနိုင်မဲ့အခြေအနေမျိုးရှိရလားဦးအောင်သိ
အဲ အဲ့ဒါကတော့ဟာလေကျွန်တော်အမြင်တစ်ခုအနေနဲ့ပြောမယ်ဆိုရင်တော့တရားဝအကောင့်ထဲပေါ်တဲ့ဒီရဲတပ်ဖွဲ့ပေါ့နော်အကောင့်ထဲပေါ်စတင်ဆောင်ရွက်ရဲတပ်ဖွဲ့ဟာဒီဟာမီဒီယာလုံးနဲ့သွားမှာလားနော်ဒါဆက်သွေးဟိုကိုကကိုရဲ့ဥရီနဲ့သွားဆက်သွေးဥရီနဲ့သွားမှာလားဆိုတာသူတို့ပမိန်ချာချာသူနားလေသဘောပေါက်ဖို့လိုလိမ့်မယ်အခုကမီဒီယာသမားကြီးအများစုကအဲ့ဒီလိုဥမာကြီးနဲ့ဆွဲခံ ဒီကုလုံးကိုဖြတ်သိမ်းပြရမယ်ဆိုတာတော့ဒါစိတ်ခံစားချက်ပေါ်မှာအခြေပြုပြောတယ်လို့ကျွန်တော်ဘက်ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအသေးဖြတ်တဲ့စက်သွေးဥရိယံအသေးဖြတ်တဲ့ ကျွန်တော်တို့ဒီအစိုးရတော်အဲ့လိုမမှန်မကန်ဟာဒီဟိုအားနေပေါ့ကိုရက်ကနေပေါ့အဆုံးပြုပြီးတော့ပြောဆိုလာကြမယ်ဆိုရင်အဲ့ဒီဟာယူအဲ့ဒီပုံကိုယ်တွေကိုအဲ့ဒီလူတွေကိုအကာအကွယ်ပေးမဲ့ဥပဒေပါရှိတယ်ကျွန်တော်ရှိမှာစိုက်ဘာလော်လဲမထွက်နိုင်သေးဘူးအဲ့မထွက်နိုင်သေးတော့စောစောကလို့ဆက်သွေးဥပဒေရဲ့အသေးအပြည့်ချင်းခံရတာကကျွန်တော်တို့မိမိတိုင်းပြည်တွေမကောက်ကဘာဟိုကပြန့်သွားနိုင်တယ
ကျွန်တော်လက်ဆက်ဝင်ကြီးဌာနရဲ့ခွင့်ပြုချက်ဆိုတာကျွန်တော်တို့ဖြည့်သွင်းရေးဆိုတာ၄ရှိပါတယ်။ဟုတ်ကဲ့ပါ။ဟုတ်တယ်ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းခောက်ပြန်ပြီးလက်ပေးကြပါတယ်။တူဦးကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုထွေးကိုဖြစ်ပါတယ်။ကိုထွေးကိုရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပ
ဒီဥပဒေလေးတစ်ခုလည်းအကြောင်းတော့မဟုတ်ဘူးစက်ဖဲကလည်းအကြောင်းမျိုးနဲ့ဟိုနေဖြစ်နေတဲ့အရာဝတ္ထုတွေအများကြီးအတိုင်းမှာစီအခုလက်ရှိဆိုရနေတဲ့ပြောင်းသွားနေတဲ့အတိုင်းတာတစ်ခုလေးကအခုလက်ရှိဖြစ်နေတဲ့ဟာတွေမြေတရားတပေါ်တရားတပေါ်နဲ့ပြောနေလို့ရတော့ကျွန်တော်တန်းပြီးတိုးတက်မှုဆိုတာလည်းဖြစ်လာမှာမဟုတ်ဘူးပြင်ဆင်ရမယ့်ဥပဒေဆိုတာလည်းအများကြီးဖြစ်တဲ့အတွက်ချက်ချ
ေါ်လာလဲလူရင်းတူရှင်ဆွေးနွေးနိုင်ပါလေခင်ဗျာ
။နေဟုတ်ကဲ့ကျွန်တော်လည်းဆွေးနွေးချင်အဲ့ဒီပုံမှန်ချက်ချက်ကခွန်းနဲ့ပတ်သက်ပြီးတော့အခုလောလောဆယ် soya ni bro itu lutan ni aku ke ni dia soya mai ni cak sedo lekai tu pin ni lu jo ni ja le di lutan ni eri apo ma atlo a mia ro eri cak so ka ke kajian ni bro ai soya wa ye se ta le pu ma ti sa ku ni dia soya te la ka mai ni ja ta ri a mia yi phit la de ai ye cak eri pu ma ha ai ya soya ye lu phit le ke sa phit la to aku lo lo se ni dia soya ni ne era ho api mimi dimu lo mi ba le wo hi di osa taw sa si che ga upde ma yese tha de ne de ai ai yese tha de lu ri bo ma be api shi ba de ku ku ke mi dia che ma ku ke lu ye di ne le facebook di ku social media ma to pyu la de che cha ma ku ku ta de ku ba le ye yese ba ku lo la pai ku bo ne shi de de ai ari ko so ya le kai to chi le kai tong le yu bi ba tri tama ri be chi chi mi ya tama ri be pe lu ti ya sit su ni da ha ma le ma kaung bu lo bo no pyo pyo chin ba le naw bi lo di upane u di upade a ne ne le khu khu ro pin si ti le lo chin lo ro mi ba le phat pho ro nai nga ta nai nga ma ro set te ye upade so ra si lo si ti na bo no da ba me e ri a ne ne ခု ခု အစိုးရ အခု လက်ရှိ အစိုးရ အနေနဲ့ ကို နိုင်ငံ နဲ့ ကိုက် နေတဲ့ ဥပဒေ တစ်ခု တော့ PCT လို့ ရဲ လို့ ကျွန်တော် တော့ ယူဆပါတယ်
Okay ကို ခါလီ ကျေးဇူး ပါ ခင်ဗျာ ကျွန်တော် တို့ နောက် တူ ကလည်း အမေရိကန် ပြည်တော် စုရပါ ပဲ ကျွန်တော် တို့ ပေးစာ အနေနဲ့ ရေးပြီး ပို့ ထားတာ ပါ မောင် တသနာ ဖြစ် ပါတယ် ကို ရန်နိုင် ဖတ် ပြပေး ပါ အောင် ခင်ဗျာ
လက်ရှိ နိုင်ငံ ရေး အခြေအနေ တွေ ရ လွတ်လပ် စွာ ထုတ် ဖော် ခွင့် သတင်း မီဒီယာ တွေ အပေါ် ဖိနှိပ် ချုပ်ချယ် ရေး ပုံမှ 66 ဂါကြီး ကို ဖျက် သိမ်း တာ ထက် တိတိ ရောက်ရောက် ပြင်ဆင် တာက ပိုမို အကျိုး ရှိ နိုင် တယ် လို့ ယူဆ မိ ပါတယ် မြန်ဆန်တဲ့နေရာမှာလဲလူပုတ်ကိုအဖွဲ့စည်းတွေခွဲခြားမနေပဲတပြေးညီဖြစ်စင်ပါတယ်နောက်ပြီးဒီပုတ်မှနဲ့တရားစွဲဆိုခံရသူတွေဟာကြီးမားတဲ့ရာဇဝတ်မှုကျူးလွန်နေကြသူတွေမဟုတ်တဲ့အတွက်ရခင်ပြစ်မှုတွေကျူးလွန်ခဲ့ခြင်းမရှိပါကအမကန်ချက်ချင်းပေးတင်တယ်လို့ယူဆမိပါတယ်ဒါပြင်ပြစ်မှုအတိအနဲ့ပေါ်မူတည်ပြီးပြစ်ဒဏ်စီရင်စစ်မှာတယ်ဥမာပဂတိနိုင်ငံရေးအခြေအနေပေါ်မူတည်ပ မနိုင်ရင်နောက်တစ်ယောက်ကလိုက်ပြီးတရားစွဲတာမျိုးတရားရုံးကစွဲချက်မတင်ပဲရဲကမိမိသဘောအလျောက်စွဲချက်တင်တာမျိုးတွေကိုကာကွယ်ပေးနိုင်မဲ့ပြင်ဆင်ချက်မျိုးတွေကိုပြင်ဆင်တင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့ဒီမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့ဒီပုံမှန်66ကားရဲ့ရှိသေးတဲ့ဥပဒေဖြစ်တဲ့ထိုက်တဲ့ပြင်ဆင်မှုတွေလုပ်ခြင်းအပြင်အကျိုးရှိတဲ့ဥပဒေဖြစ်နိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဒီလက်တလုံးမှာဒီအာဏာပိုင်ဘက်ကဒီပုံမှန်ကိုအသုံးများနေတယ်ဆိုပေမဲ့အာမခံပေးနိုင်တာလို့ပြင်ဆင်မှုတွေဆော့ဆော့ဆရာဦးအောင်သိန်းလည်းထောက်ပြသွားတာရှိပါတယ်ချုပ်ပြင်ဆင်ချက်တွေသူတို့ဖြစ်မယ်ဆိုတော့ဒီလိုလုပ်ခြင်းအပြင်ဒီအာဏာပိုင်ဘက်ကအရင်လိုဒီပုံမှန်နဲ့တရားစွဲတာမျိုးတွေဟိုရော့သွားတာမျိုးလို့အကျိုးဆက်တွေရောမရှိနိုင်ဘူးလားကိုစောင်းခါရဲ့သဘောလားပြောပါအောင်ခင်ဗျာ
နော်ဟုတ်ပါဗျဟိုအဓိကတော့ဒီဟာကဟိုလက်တိုင်တော့ဥပဒေလိုပဲကျွန်တော်ကအမြဲတမ်းပြောတာပါဒါတကယ်လို့ဒါဒီမြတ်တော်ကဒီတော့ကကြီးကိုကျွန်တော်မဖြတ်နိုင်မချင်းတော့ဒါကြီးကသုံးလို့ရနေမှာဖြစ်တဲ့အတွက်ဒီကျွန်တော်ကအတူရကဆိုလည်းကောင်းဒီကျွန်တော်တမတော်ကဆိုလည်းကောင်းသူတို့အနေနဲ့အဲဒီလိုဝေဖန်လာတဲ့သူတွေကိုဒီနှုတ်ပိတ်ဖို့တော့ကောင်သူတွေလက်လက်စွာပြုတ်ပြွင့်နေကန့်ကပ်ဖို့တော့ကောင်ဒီခုမှကိုရတဲ့ညီငယ်တော့တုံးတာအောင်မှာဖြစ်ပါလေလားဆိုတော့အနည်းဆုံးတော့ဒီထောင်ထဲစစ်စစ်မဖြစ်နိုင်တော့မှပဲသူ့ကိုသိသေးပါပြီးတော့သူ့ကိုရုံးရင်းကြီးခဏခဏပြီးသွားခိုင်းတာကတော့သူ့ကပုံပြီးအလုပ်ချုပ်နေမှာဖြစ်တယ်ဟုတ်လားအဲ့တော့အဲ့ဒီဟာကလည်းတုံးတယ်နောက်တစ်ခါကျတော့ဒီအမခံရဲ့သဘောတရားရာဆက်လာလို့အမခံပေးနိုင်ရအောင်သူ့နှစ်ကနည်းနည်းဒီရှိုးမထားရင်လေဒီသူ့နှစ်ကိုပဲထားတယ်နောက်တစ်ခါကျတော့အမခံပေးနိုင်ပြီလို့ပြီးသားပြန်ထားတယ်ပေါ့ဆိုတော့အဲ့ဒီမှာကလည်းပြဿနာရှိတယ်ပေါ့သူကအမခံပေးနိုင်ပြီဆိုတာကတော့ဒီတရားသူကြီးရဲ့ဒီပြင်ရှင်တုံးတရားပေါ်မှာကျွန်တော်ကအလေးထားရတဲ့ပြရားမှန်တယ်သူ့တော့အဲ့ဒီမှာမှပြဿနာရှိတာကဒီဒီတက်မလို့နဲ့ဆိုင်တဲ့ကိစ္စတွေမှာဆိုရင်အမခံရောရပါမလားဆိုတဲ့ဖုန်းရင်ကမှကျွန်တော်တို့မှာရှိပါတယ်ဘာလို့ဆိုတော့ဟုတ်ကွာဒီကုသမီးတွေဆိုရင်ကိုယ်တိုင်တော့အဲဒီရှောင်းမှပဲအမခံရတာမျိုးရှိတယ်အဲအဲ့လိုမျိုးတက်မောင်းနဲ့ဆိုင်တဲ့ကိစ္စတွေဆိုရင်ကျွန်တော်တို့ရဲ့ဒီစစ်တမ်းကြီးရဆိုရင်ဒီဒီတရားရုံးကနေအမခံလုံးဝမပေးပါဘူးကျွန်တော်တို့ကတိတိရရတယ်တကယ်လို့အမခံပေးနိုင်ပြီဆိုရင်အဲဒီစကယ်ချက်အရာမပေးလည်းရတယ်ဆိုရင်အတိတ်တွေလည်းပါတယ်ပေါ့နော်အဲ့တော့တက်မောင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဆိုရင်တရားရုံးကြီးကအမခံပေးပါမလားဆိုရမှုတော့ကျွန်တော်တို့တွေးရကြရှိလာတယ်ဟ
ုတ်ကဲ့ပါခ
င်ဗျအဲ့ဒါတကယ်မဟုတ်တော့ကျွန်တော်ဆက်မှပြာကြာကြာဥုံပြီးတော့လေဒီဝင်ပြီးဌာနစီကနေပြီးတော့ပါမစ်ရှင်ယူရမယ်ကွန်ပျူတာရကျူတင်ကွန်ပျူတာရယူရမယ်ဆိုတာပါတာဟုတ်တယ်သူတော့အဲ့ဒီမှာတိကျတဲ့လူသုံးလုံးကြီးတွေမပါဘူးပေါ့နော်အဲ့တော့ အခုတွင်ရင်ဒါလက်ရှိအမှုပေါင်း70နဲ့တမှုရှိပါတယ်ဒါကျွန်တော်တို့ရီဆက်ပင်းကနေခေါ်ယူထားတဲ့ပင်းရင်းတွေဖြစ်တယ်သူတော့အဲ့ဒီပင်းရင်းအားလုံးမှာဒီဝင်းကြီးနာနာကနေခွင့်မပြုပါဆိုလို့ဒီကျော်ကျူမောင်ရဲ့ဒီဒီယိုတာနဲ့ဆိုင်တဲ့ဧကတစ်ခုကိုပဲခွင့်မပြုခဲ့တယ်ကျန်တဲ့အားဒီအားလုံးကိုဝင်းကြီးနာနာကနေအကုန်ခွင့်ပြုခဲ့တာရှိပါတယ်ဆိုတော့အဲ့ဝင်းကြီးနာနာဘလောက်ထိ responsibility ရှိရှိဒီအတော်ဝင်မှုတာဝန်ခံမှုရှိရှိနဲ့အဲ့ဒီအကောင့်ကြီးစစ်ဆေးနေပါတယ်အဲ့ဒါတော့ကျွန်တော်မေးခွန်းပို့ရမယ်။နောက်ဆက်တော့ကျွန်တော်ဝင်းကြီးဌာနနဲ့ပြည့်တဲ့အခါမှာအာဒီစက်တယ်ဝင်းကြီးဌာနဘက်ကနေပြောလာတဲ့စကားတွေကဘယ်လိုလဲဆိုတော့သူတို့တွေကဒီဒီဒီလက်ရှိဖုန်းတွေနဲ့ပတ်သက်တဲ့အခက်အခဲတွေကိုစစ်ဆေးတောင်းခွင့်မရှိဘူး။စစ်ဆေးခွင့်လည်းမရဘူးပေါ့နော်။အားလုံးကဒီရေကနေပြင်ပို့လာတဲ့မြောက်သူကပိုင်ပြီးတော့ဒီအကြောင်းအရာအချက်လက်မှန်ကန်ခိုင်မှန်ပါကတရားစရိယကျေးဇူးနိုင်ဒီလိုနဲ့အကြောင်းပြန်သားစာကိုဆိုင်ရင်းနေလို့ဖြစ်နေတယ်ပေါ့။အဲ့ဒါကျွန်တော်သိရှိလာခဲ့တယ်။သူကအဲ့ဒီမှာဒီလက်ရှိကဝင်းကြီးဌာနကျင်းနေပါမရှိဘူး။ယူရမယ်ပဲဘလောက်ပါပါဝိက္ခဏနာမှာအတော်ဒီအပြုတ်ရမရှိဘူးဝိက္ခဏနာကလည်းတောင်းယူတောင်းခံမှုမရှိတဲ့အတွက်ဒီဥပဒေမှာပုံပြီးအားနေတာဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ညာကတရားဥပဒေရှင်ကတော့မပြောလဲဆိုတော့အဓိကတော့ဒီအုပ်ချုပ်ရေးတို့ကပြောရတဲ့ရဲလီရဲ့လုံခြုံရေးနားမလည်မှုလို့ပြောတာကျွန်တော်ကြားတယ်ပေါ့အဲ့တော့ကျွန်တော်ပြန်ပြောချင်တာကဒီဒီမှာအဲ့လိုမျိုးနားလည်အောင်လေဒီဥပဒေကရှင်းလင်းကြည့်ကြအောင်ပြန်ဆန်းပြီးဖို့လိုပါတယ်လုံခြုံရေးကြီးဒီပါတရားကအဲ့တော့ဒီမှာတော့လုံးမှာလည်းတချို့တခါရင်ကျင်းလို့ရတဲ့ခါကြီးကြည့်အဲ့ဒီဟာကြီးတိကျစွာပြသနိုင်နေသည်ဒီရေးကလည်းဒီပါလို့ရမယ်ဆိုတာတိလိမ့်မယ်ပြီးတော့ဝန်ကြီးဌာနကလည်းဒီပါလို့ရမယ်ဆိုတာကိုကောင်းကောင်းတိလိမ့်မယ်ဥပမာကျတော့အခုဥပဒေကပုံပြီးကျေပြန့်ပြီးတော့ဘာလို့ဒီမှာဘာလို့လုံးဝမှန်မသိဘူးတော့တကောင်းတရားတရားတစ်ခုကျန်းသူလို့ဟိုရေးကြရင်အမကံမပေးလိုက်ဒီရေးကမ်းမှာအမကံပေးလိုက်အဲ့လိုကြီးဖြစ်ပြီးတော့ဒီလူတိုင်းလူတွေဟာဒီတရားမျှတမှုမခံစားရဘူးဥပဒေအတော်ကိုမခံစားရဘဲနဲ့ဒီတောက်တောက်ကကြီးတဲ့ဒီကနော်ပြောတဲ့ဒီဟိုဆိုရှယ်လီလူတိုင်းကသူခံစားနေရတယ်လေအခုပုံရံတိုင်းဆိုရင်ဒီတိုင်းရဲ့ဆက်ရှိနေဦးမယ်လို့ကျွန်တော်ပြင်တယ်အဲ့ဒါမှမဟုတ်ဘူးဟုတ်ကဲ့ဆောင်းက
ားကျွန်တော် channel တွေလည်းနည်းနည်းလှည့်ပေးချင်ပါတယ်ဟိုဆောင်းကားကျေးဇူးပါကျွန်တော် channel လူတွေလည်းဟိုအစီအစဉ်ဆုံးသက်ခင်မှာအလှည့်ပေးချင်ပါတယ်ကျွန်တော်တို့ဆွနေဝဲကိုပါဝင်မှုကျွန်တော်တို့ဆက်သွက်ထားတဲ့ပုံကတူလည်းရှိနေပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလည်းလူရင်းတူရှင်ဆွနေပါခင်ဗျာ
အော်ကျွန်တော်သဘောထားလူရင်းတူရှင်ဆိုတော့တဝက်တပြက်လို့ကျွန်တော်ပြောရတယ်လို့ဖြစ်သွားတော့ပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကတော့ဗျာဟိုဦးသိန်းဟလာဟိုအရင်ပြောခဲ့ဘူးတဲ့ကြားကြီးတွေရှိပါတယ်လော်ယာတွေသူတို့ပြောလို့ပေါ့ဥရရဲ့ပင်ကိုယ်သဘောတရားကဟိုမှီပြီးတော့ကျွန်တော်တို့ကအလုပ်လုပ်ဖို့လိုတာပေါ့နော်ဒီအချက်ကဥရကိုပြထိုင်းရင်ဒီအချက်ကတော့ခုနပြောတဲ့ဟိုတပွဲတစ်ပြက်ကြားတဲ့သဘောကတော့လုံထုံးလုံနည်းရင်းနဲ့ဆိုင်တာပေါ့နော်လုံထုံးလုံနည်းတွေကတော့ကျွန်တော်တို့နိုင်ငံသားမှလို့တော့မပြည့်စုံသေးဘူးဆိုတဲ့သဘောဘသူရဲ့ထောက်ခံချက်တို့ reference တွေများနေတာပေါ့နော်အဲ့ဒါမျိုးတွေကတော့သူတို့ပြောလို့ပေါ့ဖြေပေးလိုက်ရင်တော့ပိုကောင်းတာပေါ့
ဟုတ်ကဲ့
အဲ့လိုမှသာလေပိုပြီးတော့ဟိုဥရရဲ့သဘောကိုလည်းထီထီရောက်ရောက်ဖြစ်ပြီးတော့ဟလာဘသူဟာအပြစ်ကြတိုက်တယ်မပြစ်တတ်ရယ်ဆိုတာဖြစ်မှာပေါ့နော်ဒါမှလည်းဥပေပြထန်းနဲ့ရည်ရွယ်ချက်ကပေါင်းမြောက်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့ဟိုစာတချို့ကိုလည်းအချိန်အရုံးဖော်ပြခြင်းပါတယ်ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါလောကနတ်မင်းဆိုသူရေးထားတာကတော့ဒီဥပဒေကိုလုံးဝဖျက်ပြစ်တာထက်ပြည်သူများလက်ခံယုံကြည်အားကိုးလောက်တဲ့ဥပဒေဖြစ်အောင်အလေးအနက်ညှိနှိုင်းပြင်ဆင်သင့်ပါတယ်လုံးဝဖျက်ပြစ်ရင်လည်းရုံမှရိုင်းဆိုင်သူများစင်ကျင်ညာကင်းမဲ့သူများအားပေးအားမြောက်ပြုသူလိုဖြစ်မှလည်းစိုးရိမ်ရတဲ့အတွက်ထိုက်တဲ့နဲ့အရေးယူပြစ်ပေးခြင်းဥပဒေမရှိခဲ့ရင်နိဏသူကိုကကွယ်ပေးရမှာတရားရေးအခက်အခဲများကြုံတွေ့ရနိုင်ပါသည်ဆိုပြီးတော့ရေးသားထားပါတယ်။နောက်ကိုအောင်မြင့်ဆိုသူကတော့ဒီဖြစ်လိုက်ရင်အရင်ဆုံးကြုံတွေ့ဒုက္ခခံစားရမှာကစီကံနဲ့ညီနေထိုင်ပြောဆိုနေကြတဲ့အမျိုးကောင်းသမီးတွေပါ။ထိန်ထုံမှုအနေနဲ့ရှိတဲ့ဥပဒေပါ။ရှင်းမာတော့က SN ဥပဒေပဲဖြစ်တဲ့အကျိုးကိုပြည်သူတွေခံစားနေကြပါပြီ။လုံးဝဖြတ်သိမ်းရမယ်ဖြစ်ပါမဖြတ်သိမ်းခင်တောင်ဘာသာသာသနာနဲ့ယဟန်တန်ခံများအပေါ်စော်ကားနေတာဖြစ်လိုက်ပါကမတွေးရဲစရာဆိုတာကိုနားလည်ကြဖို့လိုပါသည်ဆိုပြီးတော့ရေးထားပါတယ်။နောက်တော်ရရှင်တီဟာကျော်ဆိုသူကတော့လွတ်တော်ကဘာမဲလာလာ NLD ကြိုက်မှမဲခွဲလို့ရမှာပါ။ဒီတော့တစ်ဖက်သက်လွတ်တော်လည်းအားကိုမရပါဘူး။၆ကြောက်ကကိုတော့ရှော့တင်ပါတယ်တင်းကြလွန်းရင်အခြားလွတ်လပ်မှုတွေဒီမိုကရေစီစံနှုန်းတွေကိုထိခိုက်မှာဖြစ်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနောက်ဒီမှာဟိုစာရိုက်တော်တော်များပါတယ်ကျွန်တော်အချိန်ရသလောက်တော့ဟိုဖော်ပြချင်ပါတယ်တူကတော့အောင်ကျော်ဆိုတဲ့အကောင့်ပါရှင်မှာပြည်သူကိုအကောက်ွယ်ပေးဖို့ပြုရင်ရေးဆွဲရင်ရီမန်းချက်အောင်မြင်ပါမည်ကြောသားရင်သားခွဲခြားခြင်းဝင်မျက်နှာနဲ့ပြည်ထောင်ချမှတ်ခြင်းလူတို့မျိုးမလူတို့မျိုးမလို့စီရင်ကြပါပြည်သူလူတော်ကိုယ်စားလှယ်ခြင်းများပြည်သူကိုမျက်နှာမူကြပါတယ်နောက်တူကတော့ ကျော်တန်းဆိုတဲ့အကောင့်ပတ်ချင်မှာကျွန်တော်မေးချင်တာကအယသအစိုးရလို့ခေါ်တဲ့ဒီမိုကရေစီအစိုးရကဘာလို့လို့အရင်အစိုးရလုပ်ခဲ့အရင်အစိုးရမကောင်းခဲ့လို့စသဖြင့်ဖြေနေတဲ့အထက်မှာဒီချုပ်အမှတ်တွေတော်တော်များတွေ့ရပါတယ်ဒီတော့အရင်အစိုးရချန်ထားခဲ့တဲ့66ဂါကြီးကိုဘာကြောင့်မပယ်ဖြစ်ရသလဲဆိုတာသိချင်ပါတယ်ဒီဥပဒေကိုဘာကြောင့်ဖက်တွယ်ထားရတာပါလဲဆိုပြီးသူကရေးပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးမသက်ခင်မှာဆရာဦးအောင်သိန်းကိုပဲဟိုစက္ကန့်30လောက်အချိန်ရပါတယ်ဘာကြောင့်မဖက်တွယ်ထားရတာလဲဆိုတော့မေးဖို့ဆရာဦးအောင်သိန်းဖြေပေးစေချင်ပါတယ်ခင်ဗျာ
ကျွန်တော်ကဥရီတရားမှာဥရီတရားကိုပဲပြတ်ထန်းကြမယ်ဆိုရင်ကျွန်တော်ထွတ်တော်ထဲမှာလည်းကျွန်တော်တို့ထွတ်တော်တယောက်နေကိုယ်တော်ရဲ့ချင်းမှာသဘောထားကိုယ်လက်မှုကြီးရှိပါတယ်သဘောထားကိုယ်လက်ခွင့်လည်းရှိပါတယ်ပြည်သူထဲမှာလည်းသဘောထားကိုယ်လက်ခွင့်ကြီးရှိကြပါတယ်ထို့တော်လည်းဒီထွတ်တော်တက်နေတဲ့ကိုယ်စလဲတွေကပြည်သူကနေပြီးတော့ရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စလဲတွေသူတို့ကပြည်သူရဲ့အသံအတွက်သူတို့ဒီထွတ်တော်ကိုတက်နေကြတာပဲထို့တော်လည်းသူတို့ဟိုမှာကြတဲ့အခါကျတော့ဒီမိုကရေစီကျင့်စဉ်တဲ့ညီမိမိတော်ရတင်ပြချက်တွေကိုမှတ်တမ်းတင်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့နောက်ဆုံးအဆင့်မှာမဲခွဲဆုံးဖြတ်ရတယ်ဆိုတဲ့အခြေအနေမျိုးကြီးရှိပါတယ်။ဟုတ
်ကဲ့
အဲ့တော့ကျွန်တော်တို့ကမျိုးသားထွတ်တော်ကဥရီကျန်းကိုပြင်ဆင်တယ်ပြည်သူထွတ်တော်ပို့တယ်ပြည်သူထွတ်တော်ကလည်းဥရီကျန်းကိုပြင်ဆင်တယ်အဲ့ဒီထွတ်တော်ညင်းမှာတော့သဘောထားကွဲရဆိုရင်ကျွန်တော်ကပြည်တော်စုထွတ်တော်ကိုတက်ပြီးတော့ပြည်တော်စုထွတ်တော်ရဲ့အဆုံးဖြတ်ကိုခံယူရတယ
်။ဟုတ်ကဲ့ဆရာဝန်ကြီးဆွေးနွေးပေးတာသူကျေးဇူးတင်ပါတယ်ကျွန်တော်တို့အချိန်နဲ့တလောက်ပဲရတဲ့အတွက်ဆွေးနွေးကောင်ဒီနေရာမှာပဲအဆုံးသတ်ပြရစေပါဝင်ဆွေးနွေးတဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။